မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုစစ်တပ်ကအကြမ်းဖက်တပ်ဖြတ်နှိပ်ကွပ်တဲ့ကိစ္စကိုရတန်းကရတန်းရန်အတွက်မြန်မာအစိုးရကိုတိုက်တွန်းမှုကုလသမဂ္ဂကိုယ်စားလှယ်တော်မစ္စတာအိဗရာဟင်ကမ်ဘာရီဟာအရေးပေါ်မစ်ရှင်တာဝန်နဲ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။မစ္စတာကမ်ဘာရီဟာဒီနေ့ညနေကရန်ကုန်ကိုရောက်ရှိခြင်းဖြစ်ပြီးစစ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရန်နေပြည်တော်ကိုခရီးဆက်သွားပါတယ်။ဒီကနေ့ရန်ကုန်မြို့ကိုစစ်တပ်နဲ့ရဲကတင်းတင်းကြပ်ကြပ်ချုပ်ကန်ထားပြီးကြိုးကြပေါ်ပေါက်နေတဲ့လူအုပ်နှဲသွားပြီဖြစ်တဲ့ဆန္ဒပြပွဲတွေကိုလည်းဆက်ပြီးတော့ဖြိုခွင်းလူစုခွဲလျက်ရှိကြောင်းသတင်းကြားသိရပါတယ်။ဆန္ဒပြပွဲတစ်ခုမှာလုံခြုံရေးတပ်ဖွဲ့ကဆန္ဒပြသူတွေကိုအတင်းရိုက်နှက်ပြီးလူစုခွဲက၅ဦးကိုဖမ်းဆီးသွားတယ်လို့မျက်မြင်သက်သေများကပြောပါတယ်။ဒါအပြင်ပခုတ်ကူမြို့မှာတန်ကားတော်များအုပ်စုတစုကချီတက်ဆန္ဒပြကြတယ်လို့လည်းသတင်းများရရှိပါတယ်။